ီကနေ့မတ်လ17ရက်နေ့မှာပြည်သူ့လွှတ်တော်နဲ့မြို့သားလွှတ်တော်တို့ကနေဒုတိယသမ္မတလောင်းအဖြစ်ရွေးကောက်ခံရတဲ့သူ2ဦးထဲမှာပြည်သူ့လွှတ်တော်ကရွေးကောက်ခံခဲ့ရတဲ့ဦးထင်ကျော်ဟာနိုင်ငံတော်သမ္မတအဖြစ်ရွေးချယ်ခံရမယ်လို့တစ်ပြေးနေသူဖြစ်ပါတယ်။1946ခုနှစ်ဇူလိုင်လ20ရက်နေ့မှာမွေးဖွားခဲ့တဲ့ဦးထင်ကျော်ဟာ NLD ကောင်ဆောင်ဒေါအောင်ဆန်းစုကြည်ထက်အသက်တစ်နှစ်ငယ်ပါတယ်။မက်ဒရစ်ကျောင်းလို့ခေါ်တဲ့အထက်ကတက်တကောမှာဒေါအောင်ဆန်းစုကြည်နဲ့အတူကျောင်းတက်ခဲ့သူလည်းဖြစ်ပါတယ်။မြို့သားစာစုကြည်ဆရာမင်းသူဝင်ရဲ့သားဖြစ်တဲ့ဦးထင်ကျော်ဟာ1962ခုနှစ်မှာစီးပွားရေးတက်တော်ကိုတက်ရောက်ခဲ့ပြီးမဟာစီးပွားရေးဘွဲ့ကိုရခဲ့ပါတယ်။ရန်ကုန်ကွန်ပျူတာဌာနရဲ့ပထမဦးဆုံးနိုင်ငံခြားပညာတော်သင်အဖြစ်အင်္ဂလန်နိုင်ငံကိုတက်ရောက်ပြီးပညာစီးပွားခဲ့သူလည်းဖြစ်ပါတယ်။1992ခုနှစ်မှာတော့အစိုးရဝန်ထမ်းဖြစ်ကနေနှုတ်ထွက်ပြီးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကိုဝင်ရောက်ခဲ့ပါတယ်။ NLD အစိုးရရဲ့သမ္မတဖြစ်လာမယ်လို့သတ်မှတ်ခံရသူဦးထင်ကျော်ဟာဖခင်ဖြစ်သူရဲ့ကလောင်ခွဲဖြစ်တဲ့ဒလပန်ဆိုတဲ့နာမည်နဲ့တူတာနဲ့နိုင်ငံရေးစာပေတွေရေးသားနေသူလည်းဖြစ်ပါတယ်။စာပေမိသားစုကထွက်ပေါ်လာတဲ့သမရလောင်းဦးထင်ကျော်ကိုစာပေနယ်ကလူတွေဘလို့မြင်ပါသလဲ။စာရေးဆရာဒါရိုက်တာမောင်မိုးသူရဲ့တုံ့သက်ချက်ကိုပထမဦးဆုံးနားဆင်ကြည့်ပါရှင
်။ပထမဆုံးစပြောချင်တာဆရာမင်းသူက98လိုက်ချင်းမှာရွေးခံတယ်ပြီ။ဆရာမင်းသူရဲ့ရွေးခံတော့အထောင်ထဲမှာရှိတယ်။အဲ့ဆရာမင်းသူရဲ့ရွေးခံတဲ့အတွက်ဆရာမင်းသူကိုတွားပြီးတော့တပီပားနဲ့ကြော့ပါလို့မိမနဲ့ကိုတင်မိုးကိုနှမ်းပြီးတော့ခိုင်းခဲ့တယ်။ဘာလို့လဲဆိုတော့ငါတို့ဆရာဟာငါတို့ထောက်ခံတဲ့သဘောထားပြလိုက်တာပဲသူယုံကြည်တဲ့အတွက်ဆိုတော့အဲ့လိုထောင်ထဲကနေတော့ဆရာမင်းသူဝင်ကိုလမ်းပြီးတော့တပည့်ညိုဆွေဖို့ပိုင်းရင်ပြောခဲ့ဘူးပါလေအဲ့တော့ဆရာမင်းသူဝင်သားဦးချင်းကျော်ရဲ့စာရီကိုခတ်ဖူးတယ်လူချင်းနဲ့တွေ့ဘူးပါလေသူတော်တယ်အရင်တနည်းကြီးတော့မဟုတ်ပါဘူးပေါ့နော်ဒါမဲ့ဦးချင်းကျော်ကအင်မတန်ယူဆင်းပြီးတော့အင်မတန်ဖြောက်နေလူတယောက်လည်းဖြစ်တယ်ဆရာမင်းသူဝင်သားဖြစ်တာတခုတည်းနဲ့ကိုလည်းကျွန်တော်ပါကြီးဝတ်ဆိုတဲ့လူတယောက်ကြီးနဲ့တော့ဒီဟာသဘောတူပါလေ။ဆရာမင်းသူစိတ်ထားမျိုးရှိနိုင်တဲ့ပုဂ္ဂိုလ်မျိုးဟာတိုင်းပြည်အတွက်ဥဆောင်နိုင်တဲ့ပုဂ္ဂိုလ်ဖြစ်ရမှာပေါ့လို့ယုံကြည်ပါတယ်
။ဆိုင်ဆရာမကြီးဒေါခင်ဆွေဦးကလည်းဥထင်ကျော်နဲ့ပတ်သက်တဲ့သူ့ရဲ့ခံစားချက်ကိုအခုလိုရိုးရိုးပဲပြောပါတယ်
။ဒီဟာလေဟိုနိုင်ငံရေးတော့တော်တော်ဝါသနာပါတော့မှာပဲ။ကိုရောကလည်းပဲပေါ့နော်။နောက်ပြီးတော့လေမျိုးကနည်းနည်းကွန်မြူနီစမ်ပဲကိုနည်းနည်းရှိနေ။ဆရာဝါရဟိုအဖေစားလည်းအဲ့လိုပါပဲ။ဒါမဲ့ဆရာမင်းသူဝင်းလို့တမီထပ်ထွက်လိုက်တဲ့အခါကျတော့မင်းတို့ရန်ကြီးစားပါလေ။ဆရာမင်းသူဝင်သားအနေနဲ့ငါပြောပင်ဆိုင်မိလိုက်ဖားတာဆိုစကားလုံးလေးရှိတယ်။အဲ့လိုပဲမိမမျိုးကိုအရှင်လာရှိတယ်လို့အဲ့လိုပဲမင်းတို့ယူဆရှိတယ်လို့အဲ့တော့ပို့ပြီးတော့သူ့ဘောမှာမေတ္တာပို့ပွားတယ်။ပို့ပြီးတော့လည်းအချင်းရှိတာပေါ့နော်။ဒါ training ရှိမှလေဆရာရဲ့ဇနီးဆရာမကြီးရဲ့ training ကောင်းတယ်လေ
။ဆရာဆရာနေဝင်းမြင့်ကတော့ဥထင်ကျော်ဒုတိယသမ္မတလောင်းအဖြစ်ရွေးချယ်ခံလိုက်ရတဲ့အတွက်အရန်ကိုဝမ်းသာနေပါတယ်တဲ့
။ဆိုလည်းဘုန်းကရံလေးကဆရာမင်းသူကအဲဆမင်းလေးဝဲလေးကိုသွားနေကြတယ်။ဟိုအဲဆုံးကလည်းဆရာဥထင်ကျော်ပြေကူးတာပေါ့နော်။အဲဆုံးကလည်းဆရာနဲ့ချင်းနေပါလေ။နောက်ပိုင်းဆရာဆာကြီးတော့လည်းဆာကြီးဆရာဖြစ်နေလို့ချင်းနေတယ်။အခုဆက်နေကွဲလာပြီးတော့သူဟိုဆက်သမ္မတဖြစ်ကိုသူသမ္မတပေါ်လေးချပါတော့နောက်သမ္မတလည်းဖြစ်ဖြစ်နေတာပေါ့။အဲဒီချင်းကြီးရောက်လာအောင်ဆက်ဆက်ဆက်နေတဲ့ဆရာနိုင်ငံကြီးကျန်တဲ့ပြဆရာယူသားမှုနောက်ဆရာရဲ့မျိုးရိုးအမပြောကြမရှိဘူးအရန်ကိုဝန်းစားနေတယ်အဲ့ဒါကလည်းလေ Facebook မှာဆရာကြီးမျိုးဝင်ရဲ့ကဗျာရုပ်ပြင်လိုက်တယ်ပြန်ချတယ်အဲ့ဒါတော့ဆောက်တင်ကျော်ကွန်ပျူတာပေါ်လေသူ့ဖေးရဲ့ကဗျာနဲ့ကွန်ပျူတာကြောင့်နော
်ဥထင်ကျော်ဟာယူသားပြီးယက်တီမှုမှန်ကန်တဲ့အတွက်သူ့ကိုအကျွင့်မဲ့ယုံကြည်တယ်လို့ပြောသူကတော့ဆာရေးဆရာမတမ်းမြင်အောင်ဖြစ်ပါတယ်
အဲ့ဆရာဦးထင်ကျော်ကိုဒုသမရအနေနဲ့ရွေးခံတာအမတို့ဟိုအလွန်တရာနှစ်သက်တာပေါ့နော်ဟိုထောက်လက်ထောက်ခံနေအလိုက်အပေးတယ်ဘာဖြစ်လို့လဲဆိုတော့ဆရာကြီးမင်းသူဝင်ရဲ့တားဖြစ်နေတဲ့အပြင်ဆရာဦးထင်ကျော်ကိုယ်တိုင်ကလည်းပဲအမတို့ကတယ်လီဖုန်းအနေနဲ့လည်းဆိုင်ရေးဆရာအနေနဲ့လည်းသိတယ်ပြီးတော့ကဆရာဦးထင်ကျော်အနေနဲ့လည်းသိတယ်ပေါ့နော်ဆရာဦးထင်ကျော်ရဲ့တသက်လုံးနေလာတဲ့ဟိုယူသားတဲ့ပညာရှိရယ်ဟိုပလွှားခြင်းမရှိဘူးကြွားဝါခြင်းမရှိဘူးပြီးတော့ဆရာကြီးမင်းသူဝင်ရဲ့တားပီပီတတရက်တိမှုလည်းမှန်ကန်တယ်အဲ့တော့အမကတော့ဒီသူတယောက်အနေနဲ့ကောစာရေးတဲ့သူတယောက်အနေနဲ့ကောဆရာဦးထင်ကျော်အချင်းမဲ့ယုံကြည်ရထောက်ခံတယ
်။ကတ်တုံးဆရာအော်ပီကျဲကတော့သူများတွေပြောတဲ့အထဲမှာမပါတဲ့ဦးထင်ကျော်ရဲ့ရုပ်ရည်သွင်ပြင်အကြောင်းခုလိုပြောခဲ့ပါတယ
်။ဆရာဦးထင်ကျော်ဟိုတစ်ခေါက်နှစ်ခေါက်လည်းတွေ့ဘူးတယ်လေ။နောက်ပြီးတော့သူကအမျက်နှာမှာအကြည့်တက်လည်းရှိတယ်။ယူသားတယ်။နောက်တစ်ခုကဒီနိုင်ငံတကာနဲ့ဆက်ဆံတဲ့အခါမှာလေသူ့ရဲ့ဒီ image ကကောင်းတယ်ရမောင်ကနောက်ပြီးတော့အသားညူတော်မြန်မာဆန်တော်ပေါ့နော်အဲ့လေကောင်းတယ်နောက်တစ်ခုကသူကနိုင်ငံရေးနဲ့လည်းမဝေဘူးစီးပွားရေးနဲ့လည်းမဝေဘူးဆိုတော့သမရတယောက်အနေနဲ့အရေးချင်းသူ့မှာရှိတယ် တော့သူကအမှုပညာမဲ့လည်းမဝေးဘူးဆိုတော့သူ့ရဲ့ image ကတော့ကျွန်တော်တို့အားကိုးရတဲ့တကယ်ကိုလူကောင်းတစ်ယောက်ပါပဲအဲဒါကြောင့်ကျွန်တော်တခေါ်ကြတာ
ဒီကနေ့မလ17ရက်နေ့မှာပြည်သူ့လွှတ်တော်ကဒုတိယသမ္မတနေရာအတွက်ရွေးချယ်ခံရတဲ့ဦးထင်ကျော်ဟာလက်ရှိမှာဒေါခင်ကြည်ဖောင်ဒေးရှင်းမှာတာဝန်ယူလုပ်ကိုင်နေပါတယ် NLD ပါတီရဲ့ဥက္ကဋ္ဌဖြစ်သူဒေါအောင်ဆန်းစုကြည်ကတော့တစ္ဆာရှိတာစီကလိုက်နာမှုအားကောင်းတာနဲ့ပညာတတ်တဦးဖြစ်တာတွေအတွက်ဦးထင်ကျော်ကိုဒုတိယသမ္မတအဖြစ်အမည်စီးရင်တင်သွင်းခဲ့တာလို့ပြောဆိုခဲ့ပါတယ်ရှင်